မြောက်ကိုရီးယားကိုလွန်ခဲ့တဲ့နှစ်လကဥပဒေမဲ့ဝင်ရောက်ခဲ့တယ်လို့ဝန်ခံခဲ့တဲ့အမေရိကန်စစ်သား Travis King ကိုမြောက်ကိုရီးယားကနေတရုတ်နိုင်ငံဘက်ကိုမောင်းထုတ်ခံလိုက်ရပြီးတဲ့နောက်အခုအမေရိကန်အာဏာပိုင်တွေလက်ထက်ကိုရောက်နေပြီလို့အမည်မဖော်လိုတဲ့အမေရိကန်အရာရှိတကူက Reuters သတင်းဌာနကိုပြောပါရယ်သူပြန်လွတ်လာတဲ့အသေးစိတ်အချက်လက်တွေကိုတော့အဲ့ဒီအရာရှိကထုတ်ဖော်ပြောဆိုခြင်းမရှိသေးပါဘူး King ကိုနိုင်ငံကနေနှင်ထုတ်ဖို့ဆုံးဖြတ်ခဲ့ကြောင်းမြောက်ကိုရီးယားနိုင်ငံပိုင်မီဒီယာ KCNE ကဒီကနေ့အစောပိုင်းကဖော်ပြခဲ့တာပါဇူလိုင်လတုန်းကနေဆက်ဖြတ်ကျော်ဝင်ရောက်ခဲ့တာကိုစုံစမ်းစစ်ဆေးမှုရဲ့နောက်ဆုံးရလဒ်တွေကိုထုတ်ပြန်ခဲ့ရမှာအမေရိကန်စစ်တပ်အတွင်းလူမဆန်စွာပြုမှုဆက်ဆံမှုနဲ့လူမျိုးရေးခွဲခြားဆက်ဆံမှုတွေနဲ့ပတ်သက်လို့ King စိတ်ထဲမှာခန်းစားချက်တွေရှိနေတာကိုတွေ့ရကြောင်းလည်းသတင်းမှာဖော်ပြထားပါဗျ။အသက်23နှစ်အရွယ်အမေရိကန်စစ်သားခင်းနာပြီးခဲ့တဲ့ဇူလိုင်လထဲမှာတောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံကြားကုလသမဂ္ဂကကြီးကြပ်ထားတဲ့ဂျားကန်နယ်မြေကိုတွားရောက်လေပတ်ကြတဲ့ခီးတွားအဖွဲ့တစ်ခုနဲ့လိုက်ပါသွားပြီးအခုလိုနေဆက်ဖြတ်ကျော်ဝင်ရောက်သွားခဲ့တာပါရှင်။